မင်္ဂလာပါခင်ဗျာ။သောတာရှင်တွေအခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်။စနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကနေဆက်ပြီးတင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အမျိုးသမီးကဏ္ဍမှာတော့
ကျိုးစားချင်တာဒီတာပါပဲညမှာပဲရောက်ရောက်ပေါ့နော်ကိုတွက်ခွင့်ရအများကြီးမရှိရင်တောင်မှကိုအခုလုံနေတဲ့အခြေအနေမှာပေါ့
ချင်းတိုင်းရင်သူဇာမုံနဲ့ဆက်တွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်ကိုသားညုံနဲ့မတ်နန္နာချန်းကတင်ဆက်ထားပါတယ်ခင်ဗျာ
The New York Times မှာဒီမြန်မာ Regress on Rights မြန်မာနိုင်ငံကလူခွင့်အခြေအနေတွေနောက်ပြန်လှည့်လာလားဆိုတဲ့အိဒါအာဘော်အကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာ2011ခုနှစ်စစ်ဆေးကိုဖျက်သိမ်းလိုက်ပြီးတော့နိုင်ငံရေးကျင်းသားတွေလွတ်ပေးတာသတင်းမီဒီယာလွတ်လပ်ခွင့်ပေးတာအပါအဝင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးခြေလှမ်းတွေလှမ်းလာပေမဲ့လို့အခုဒီမိုကရေစီတိုးတက်မှုတွေဟာတန့်သွားတယ်ဆိုပြီးတော့ပြောထားပါတယ်မြန်မာနိုင်ငံကအပြောင်းလဲတွေကြောင့်အမေရိကန်ဥဆောင်တဲ့စီးပွားရေးတန်ခတ်မှုတွေဖြေလျှော့ပြီးကြတဲ့ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုင်းပြည်အတွင်းကိုဝင်ရောက်လာပါတယ်တဲ့တစ်ဖက်မှာလည်းနိုင်ငံကနေပြီးတော့ကျင့်ထားခံရတာနေပြီးတော့အာဆီယံအရှိတောင်အရှအသင်းကြီးရဲ့ဥထာဖြစ်တဲ့မြန်မာနိုင်ငံဟာ2014မှာတာဝန်ယူလာနိုင်ခဲ့ပါတယ်ဒါမှမဟုတ်ဒီလိုတိုးတက်မှုတွေရှိလာပြီးတဲ့နောက်အစိုးရအနေနဲ့ပြည်ပြင်ပြောင်းလဲမှုတွေရှေ့ဆက်သွားနေတာအခုရပ်တန့်သွားပြီးတော့မြန်မာနိုင်ငံအတွင်းလူခွင့်အခြေအနေတွေပေါ်မှာဝေဖန်ပြောဆိုမှုတွေကိုလည်းရခိုင်ကလိုပဲပြန်ပြီးတော့မသိကျင်အောင်ပြုလာခဲ့ပါတယ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာမွတ်စလင်3000ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်ဒါအပြင်ဒီဒုက္ခသည်တွေကိုကျန်းမာရေးဆောက်ရှောက်မှုအကူအညီပေးနေတဲ့နေစည်းမချဆရာဝန်များအဖွဲ့ကိုလည်းဆွေးနွေးကမောင်းထုတ်လိုက်ပါတယ်တဲ့သတင်းသမားတွေကိုဖမ်းဆီးထောင်ချမှုတွေကိုထောက်ပြပြီးတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါလာတာကိုလည်းထောက်ပြထားပါတယ်။လာမယ့်2015ခုနှစ်ရွေးကောက်ပွဲဟာလွတ်လပ်မျှတပမလားဆိုတာအမှန်ကန်ချက်မရှိသေးဘူးဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်။မြန်မာနိုင်ငံအနေနဲ့လူခွင့်ရေးအခြေအနေတိုးတက်လာအောင်မလုပ်နိုင်ဘူး။နောက်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်တွေကိုလုပ်မလာဘူးဆိုရင်တော့သမ္မတဥပမာအစိုးရအနေနဲ့ဥပဒေအရရှိပြီးသားဖြစ်ပေမဲ့ဆိုင်းငံ့ထားတဲ့ဒီအမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်အရေးယူမှုတွေကိုပြန်အသက်သွင်းဖို့စဉ်းစားရလိမ့်မယ်လို့ The New York Times အေရအပေါ်မှာရေးသားထားပါတယ်။
South China Morning Post မှာရေးသားထားတဲ့ Leprosy Asians Cause State Strikes the People of Myanmar's Borderlands မြန်မာနယ်စပ်ဒေသမှာပြည်သူတွေကိုရှေးကြတဲ့ Leprosy ကိုရေပြားယောဂါဆိုကြီးကအနေရပြုတ်နေတော့မဲ့ဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုအနှစ်ချုပ်ပြီးတော့ဆက်ပြီးတင်ပြပေးပါမယ်စစ်တမ်းခံနေရတဲ့မြန်မာနယ်စပ်တောင်တန်းဒေသတွေကပြည်သူတွေကြားတဲ့ကိုရေပြားယောဂါတွေအတွက်ကျန်းမာရေးအရအကူအညီတွေမဲ့နေတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာအဲ့ဒီရှေးကြတဲ့ယောဂါဆိုးကြီးကိုရင်ဆိုင်နေရတော့မယ်ဆိုတာကိုပြနေတာပဲလို့စောင်းမမှာထောက်ပြထားပါဗျ။အဲ့ဒီလိုဝေးလံခေါင်ဖျားတဲ့ဒေသတွေမှာရှိတဲ့ကိုရေပြားယောဂါတွေအတွက်အခြေခံဆေးဝါးရရှိဖို့ဆိုတာတောင်မှအိမ်မက်လို့ဖြစ်နေတော့မယ်လို့ဆိုပါတယ်။ကရင်လူမျိုးဆရာဝန်တဦးကနေကရင်ပြည်နယ်တောင်ပေါ်ဒေသတွေမှာလက်ပရိုဆီယောဂါဆိုးနှိမ်နင်းဖို့ကြိုးပမ်းတဲ့အကြောင်းကိုအခြေခံပြီးတော့ဆောင်းပါးကဒီယောဂအကြောင်းရေးသားထားတာပါအပြည့်အစုံကိုတော့ South China Morning Post Online Internet စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင
်သောရရှင်များရှင်အမေရိကန်ပြည်ထောင်စုမစ်ဆူရီပြည်နယ်မှာဆယ်ကျော်သက်လူမဲတဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ဖြစ်ပွားနေတဲ့အထီးကိုင်းတွေကိုအာဏာပိုင်တွေကဘယ်လိုကင်တွယ်သလဲမီဒီယာတွေကရောဘလို့ဖော်ပြကြပါသလဲမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ကင်တွယ်ဖြေရှင်းမှုမီဒီယာဖော်ပြမှုတွေနဲ့နှိုင်းယှဉ်ပြီးလာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-32-32-5554 fax နံပါတ်က1-32-32-5552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလို့တိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုအလှည့်ကြတဲ့မနက်ခင်းသတင်းစာတိခံပါခင်ဗျာနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်ဒေါ်လာလာတန်းကတင်ဆက်ထားတာပါ
ဒ ီရင်နဲ့တင်ပြမယ် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင် robbery robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး scribe clue ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာနေ့ခင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေ့ခင်းကြောင်တောင်ဓမြတိုက်တယ်ဆိုရင်ဘန်စကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်တယ်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း $10 ပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမျှတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုနားဆင်ရမှာကတော့အမျိုးသမီးကန်နာဖြစ်ပါတယ်Indianapolis အခြေစိုက် BACI လို့အတူကောက်ခေါ်တဲ့မြန်မာ American Community အဖွဲ့ရဲ့မကြာမီကထုတ်ပြန်ခဲ့တဲ့အစီအစဉ်စာအရ2000ခုနှစ်ကစလို့ American ပြည်ထောင်စုမှာလာရောက်အခြေချတဲ့မြန်မာနိုင်ငံကဒုက္ခသည်ဥယေကအခုဆိုရင်33,000ကျော်ရှိပြီဖြစ်ပါတယ်အဲ့ဒီတည်းက Indiana ပြည်နယ်မှာအခြေချတဲ့ဒုက္ခသည်ဥယေအား18,500ရှိပြီအများစုကတော့ချင်းနဲ့ဇိုမီတိုင်းရင်းသားတွေဖြစ်ပါတယ်ဆရာဝန်ဖြစ်ချင်တဲ့ချင်းတိုင်းရင်းသူဇွန်မန်းဟာအခုလာမဲ့စာသင်နှစ်မှာ Indiana တက္ကသိုလ် Bloomington မှာပထမနှစ်ဆေးပညာအကျိုးသင်တန်းကိုတက်ရောက်ခွင့်ရခဲ့ပါတယ်ချင်းပြည်နယ်မတူပီမြို့ကလာပြီးအခုလို American တက္ကသိုလ်မှာပညာသင်နိုင်ဖို့အတွက်ဘတ်ဆုံကြိုးပမ်းခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်လို့ဇွန်မွန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါဗ
ျ။ဇမွန်ကဒီချင်းပြည်တဲ့မတူပီရနေပြတော့မှာဒီအိန္ဒိယနဲ့ပြည်တဲ့မှာဒုက္ခသည်ဖြစ်အခြေချတဲ့နောက်ကြောင်းလေးနည်းနည်းပြောပြပေးပါလားရှင်။
မြန်မာနိုင်ငံကလည်း2022ခုနှစ်မှာအမေရိကနိုင်ငံပြောင်းလာတယ်ကိုရန်ကိုတပတ်သက်တယ်ပြီးတော့ဆေးရမ်းနဲ့စတယ်ပေါ့နော်ဆေးရမ်းနဲ့စပြီးတော့ဒီ2024ခုနှစ်မှာပဲဂရေ့ချော့ပြီးတော့ IU Indiana University Bloomington မှာဝန်ခွင့်ရတယ်ခုအမှ pre medicine ပေါ့နော် major တဲ့ခု
pre med ပေါ့နော်ဆရာဝန်ပညာတက်ဖို့အတွက်ပေါ့နော်အကျိုးအခုလေ့လာဖို့တက်မှာပေါ့နော်ခုလိုဒီမြန်မာနိုင်ငံကနေလာပြီးတော့ဒီမှာထက်တန်းတက်ပြီးတော့တက္ကသိုလ်ဝင်ခွင့်ရအောင်ဘယ်လိုကြိုးပမ်းခဲ့လဲရှင်ဘာလို့လဲဆိုတော့ဒီဒုက္ခသည်တယောက်အနေနဲ့အထူးသဖြင့်ဒီမတူပီလာလာတဲ့ချင်းဒုက္ခသည်တယောက်အနေနဲ့ဆိုအင်္ဂလိပ်ဘာသာနားလဲတတ်ကျွမ်းမှုဟာကြိုးစားရမလားဘယ်လိုကြိုးပမ်းခဲ့လဲရှင်နည်းနည်းမျှဝေပါလား
တမင်းဒီမှာရောက်ပြီးတော့ထဲတန်းပြီးတော့ summer မှာပဲတမင်း BACI မှာကျွန်မ summer research လေးလုပ်တယ်ပြီးတော့တက္ကသိုလ် university student တွေနဲ့ဖြီးသွေးရှိတယ်ပေါ့နော်ပြီးတော့သူတို့နဲ့ဟိုပြောဒီပြောနဲ့ဒီလို english ကိုသင်ခဲ့တယ်ပြီးတော့ BACI နဲ့ပဲအများဆုံးလက်တွဲဖြစ်တယ်ဘာဖြစ်လို့လဲဆိုတော့သူတို့ကကိုယ်လည်းနားလည်ပေးတယ်တက်မှာကိုရချင်တာလဲရနိုင်တယ်ဗမာလူလဲမေးလို့ရတယ်သူတို့က refugee တက္ကသိုလ် student တွေပဲပေါ့နော်ဟိုမှာ volunteer လုပ်တဲ့လူတွေလည်းရှိတယ်ဆိုတော့ပို့ပြီးတော့ comfortable ဖြစ်တယ်ပြီးတော့တမီးကျောင်းမှာလဲ after school နေနိုင်အောင်နေရယ် english စာတော့အရန်ခက်တယ် english ကတမီးရှင်းရှင်းပြောရရင် physics AP A နဲ့ pass တဲ့အချိန်မှာ english regular ကB နဲ့ပဲ pass တယ် B- အလိုပဲ pass တယ်တမီးအစေးရတဲ့နေရာတွေမှာတော့အများကြီးလိုတယ်ပေါ့နော်အရန်ခက်ခဲတယ်ဒါမဲ့ english စာကို BACI မှာညနေ after school ပေါ့နော်6နာရီရနေ7နာရီထိကို BACI မှာပုံမှန်တက်တယ်ပြီးတော့ leadership skill training တွေအမှယူတယ်ဘလို့သူများနဲ့ communicate လုပ်ရမယ်စသည်ဖြစ်ပေါ့နော် အဲ့ဒါကြီးအကုန်လုံး BHM မှာတမီးတက်လောက်ယူထားတယ် free ဆိုတော့လေတမီးတို့ကပတ်စံပေးဆရာမလို့ဆိုတော့လေ
BACI ကတော့ဒီ Burmese American Community Institute ပေါ့နော်အမေရိကန်မှာရောက်နေတဲ့မြန်မာຫນွေဘွားတွေလူအဖွဲ့အစည်းကိုဒီအကူအညီပေးတဲ့ဌာနတစ်ခုပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ
်အဲ့ဒီဌာနနေပြော့မှာဇာမွန်းတို့လိုတိုင်းသားဒုက္ခသည်တွေအင်္ဂလိပ်စာတက်ဖို့နောက်တခြားဒီအဆက်သွေးတွေပြုလုပ်ဖို့အတွက်ကိုသူတို့ကပံ့ပိုးကူညီပေးတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ထက်တန်းအောင်ပြီးတော့ပေါ့နော်တက်ကတူဝင်ခွင့်ရအောင်ကြိုးပမ်းဖို့ဆိုတဲ့ဟာကအခက်အခဲတွေလည်းအများကြီးရှိကြတယ်အတန်းထဲမှာလည်း grading တွေကလည်းကောင်းရမယ်နောက်ပြီးတော့ဒီပြင်ပအားကစားတို့အစရှိသဖြင့်ပေါ့နော်ဘက်ဆုံဖွံ့ဖြိုးဖို့အတွက်လည်းတခုခုကကိုကလုပ်ပြရမယ်နောက်တစ်ခုကတော့ဒီတက်ကတူဝင်ခွင့်လျှောက်တယ်ပေါ့နော် SAT လည်းကောင်းရမယ်ဆိုတော့အဲ့ဒါနေဒီနေပတ်သက်ပြီးတော့ပါရောဘယ်လိုပြင်ဆင်နေရှင
် SAT ကBACI မှာပဲ SAT section ရှိတယ် SAT English or Math or အဲ့ဒါကကနည်းနည်းအားနည်းတဲ့နေရာပေါ့နော်။တမီးက English စာရင်အားနည်းတယ်ဆိုတော့တမီးက SAT English ကို BACI မှာ section နှစ်ခုနဲ့ရှိတယ်6နာရီနဲ့9နာရီ SAT 9နာရီနဲ့10နာရီ leadership skill ဆိုတမီးကနှစ်ချိန်စလုံးတက်တယ်ပုံမှန်တက်တယ်သူတို့က practice ပေးတယ်ဆရာမကလည်း English major နဲ့ကျောင်းတက်နေတဲ့ကျောင်းသူဆိုတော့သူက prepare ပေးတယ်ပေါ့နော်အများကြီးပဲ၆ခုပြုတယ်ပြီးတော့ community service ဆိုတာတမီး BACI summer တက်တဲ့ချိန်မှာပေါ့နော် World Refugee Day တို့မှာလှုပ်အားပေးတွေတွားတယ်ပြီးတော့ကလေးထိန်းတဲ့နေရာရောတက်နိုင်သမျှပေါ့နော် community service ကိုပါဝင်ထားတယ်ချင်းမျိုးသားနေလို့ဘာလို့မှလဲတမီးကအများတန်းပါဝင်ဖြစ်တယ်ကျောင်းမှာ outstanding student ဖြစ်ဖို့တပေါ့နော်ပြီးတော့ကျောင်းမှာကျတော့တမီးက session နဲ့မှဒီမှာရတာသူကတမီးက session နှစ်ကနေ high school ဆတော့အားကစားသူတို့ကလက်မခံတော့ဘူးအားကစား soccer team join လို့အဲ့ session နဲ့ out of that ဒီဟာ high school sport ကဆိုပြီးတော့လက်သူကလက်မခံတော့တမီးကအပြင်က community service ဒီအများကြီးလုပ်တယ်ကျောင်းမှာလည်းတမီး national honor society member မှာပါတယ်ဟုတ
်အဲ့လိုပေါ့နော် national honor society မှာပါဖို့ဘလို့ရည်ချင်းနေပြရလဲရှင
် National Honor Society member ဖြစ်ဖို့က GPA 3.5 above အပြင်မှာ outstanding person ဖြစ်ရမယ်အပြင်မှာသူများကူညီတာတို့ပြီးတော့အားကစားမှာပါဝင်တာတို့အဲ့ဒါတွေ leadership ဖက်မှာရောအဖက်ဖက်မှာရောပြည့်စုံရမယ
်သူအဲ့ဒါတွေပြည့်စုံတဲ့အတွက်ကြောင့်ဇာမွန်ညရွေးချယ်ခံရတော့ဟု
တ်ပြီဟုတ်ရထားတယ်အဲ့ဒါအများကြီးထောက်ကူပြုတဲ့ National Honor Society ရလို့ scholarship တွေရလဲကြည့်တဲ့ချိန်မှာပေါ့နော်တမီးအဲ့ဒါလေးရှိထားလို့လေနည်းနည်း back up ရှိတယ်ဟုတ် and then တမီး academic ကလည်းရထား academic leader 4 years of high school မှာပေါ့နော် GPA 3.5 ရဲ့ below တခါမှမရောက်ဘူ
းအမှတ်ကလည်းကောင်းနေနောက်ပြတော့တခြားပေါ့နော်ပြင်ပဒီဘက်ဆုံဖွံ့ဖြိုးဖို့ကလေကိုကလေလှုပ်ထားတယ်ဆိုတော့ကို့အတွက်ကဒီပညာတော်သင်စုတွေရဖို့ကအများကြီးပဲအထောက်အကူပြုခဲ့တာပေါ့
ဟုတ်ကဲ့ရှင
်အခုအဲ့ဒီတော့ဇာမွန်ညာစေပညာအကျိုးပေါ့နော် pre med ကိုတက်မယ်ဆိုတဲ့ခါကျတော့ pre med ကိုဘာကြောင့်ရွေးရပါလဲရှင
်တမီးမမီးရပေါ့နော်အမြဲတမ်းပြောတယ်ကို့ချင်းပြင်းနေပေါ့ကို့မြန်မာနိုင်ငံမှာအဓိကသူတို့လိုအပ်တာဆရာဝန်ကိုကသူများကိုကူညီချင်တဲ့စိတ်အမြဲတမ်းရှိတယ်ငငယ်လေးကလေးကသူများကိုကူညီချင်တဲ့စိတ်ရှိတော့မင်းကပြောတယ်သူများကိုကူညီတဲ့ချိန်မှာဖြည်းဖြည်းရောက်ရောက်ကူညီဖို့ဆိုတာဆရာဝန်တယောက်ကလုပ်တဲ့ဟာအရင်ထိရောက်တယ်သူကိုယ်တိုင်ကလူနာနဲ့ပေါ့နော်တိုက်ရိုက်ဖြည့်သွေးခွင့်ရှိတယ်ဗျာညပြောတော့သူများဆရာဝန်ဖြစ်ချင်တဲ့ဆရာဝန်ဒီကနေရရင်လေသူမြန်မာနိုင်ငံပြန်ဖို့စီစဉ်ရှိတယ်ဟုတ
်မတူဘီပြန်လုပ်မှာပေါ့ဟုတ်လားဇမွန်ည
ာမြန်မာနိုင်ငံပြန်ဖို့ဖြစ်ပြန်ရောတင်ယူထားရဟာ
ဇမွန်ညာမတူပီကနေပြတော့မှဒီကြောင်းတက်လာတယ်ဆိုတော့မြန်မာနိုင်ငံမှာပေါ့နော်အလေတန်းအထက်တန်းကြောင်းတက်ရတဲ့အတွေ့အကြုံတွေဒီမှာလာပြီးတော့တက်ရတဲ့အတွေ့အကြုံတွေနည်းနည်းလေးနှိုင်းယှဉ်ပြပါလားရှင
်ကိုမြန်မာနိုင်ငံမှာတော့တမီးချင်းချင်းနဲ့မှဇမွန်ပြည်မြို့မှာပဲဒီမှာအငယ်ရန်းနဲ့ရှစ်တန်းထိတက်ခဲ့ကိုရမ်းမှာတမီးကြောက်ထူမှာကြောင်းခဏတော့တက်တယ်ပြီးတော့ဆယ်ရမ်းမှာလည်းအမှခဏတက်တော့ဆယ်ရမ်းမှာတမီးကြောက်မပြီးဘူးစလာပဲတက်ဖြစ်တယ်ကြွာချတာပါလဲဆိုတော့ဒီမှာကျတော့ဆရာဆရာမတွေကကိုယ့်ရဲ့ critical thinking ကိုပေါ့နော်သူတို့ကပို့ပြီးဦးစားပေးတယ်ဒါပေမဲ့တမီးပြန်စဉ်းစားတဲ့အချိန်မှာမြန်မာနိုင်ငံမှာတမီးရဲ့ math basic ကမြန်မာနိုင်ငံမှာအရင်ကောင်းတယ်လို့တမီးထင်တယ်ဒီမှာရောက်တော့သင်ချာကတမီးတို့အခက်ခဲသိမရှိဘူးကဖြစ်လို့လဲဆိုမြန်မာနိုင်ငံမှာ basic ကောင်းကောင်းသင်လာတယ်ပြီးတော့ဒီမှာအဲ့လောက်ကြီးအခက်ခဲမတွေ့ဘူး ဒါမဲ့ critical thinking မှာပေါ့နော်တမီအရင်အားနေတယ်ဘာဖြစ်လို့လဲဆိုတော့ကိုမိမနိုင်ငံကချက်ပဲချက်ရတယ်လေစာရင်းဆိုရင်ကိုမှန်ညာနဲ့မှတ်ရတယ်ကိုတိုင်းစဉ်းစားရဆိုတာမရှိဘူးစာနယ်ပွဲမှာကြတော့ကိုကချက်တဲ့ဟာပဲရေးရတယ်လေဒီမှာကြတော့မဟုတ်ဘူးကိုကရေးစဉ်းစားပြီးတော့သူတို့က topic လေးတဲ့အဲ့ topic ပေါ်မှာကိုက hypothesis main idea ကိုကထုတ်ပြီးတော့ဒီလိုစာရီလဲ english စာရီရောဖြစ်ဖြစ်အဲ့လို turn in ရတယ်ဆိုတော့ဒီမှာကိုရဲ့ idea ကိုဘလို့ကအလေးထားတယ်မြန်မာနိုင်ငံမှာကြတော့ကိုကချက်မှတ်ပြီးတော့ရေးရတယ်ဒါမှမဟုတ်ပွဲမှာလဲကိုချက်ထားတာပဲရေးရတယ်ကိုမချက်ဘူးဆိုရင်အဲ့ဒါ sample မှာမတီးတော့ဒါပေမဲ့ဒီမှာကြတော့မဟုတ်ဘူးကိစ္စတစ်ခုမှာကိုဘလို့စဉ်းစားထားရဆိုတာကိုသူတို့ကလေးပေးတယ် student တွေရဲ့idea ကိုပို့ပြီးတော့ဖြူစုပြူထောင်ပေးတယ်ချင်တယ
်နောက်ဆုံးအနေနဲ့မေးချင်တာကတော့ဇမွန်ကကိုမြန်မာနိုင်ငံမှာသူတစ်ပြည့်ချင်းပြည်နေမှာပေါ့နော်ကိုလိုမျိုးဘဝတူချင်းចောင်းသူចောင်းသားတွေပေါ့ဘယ်လိုအမှားစကားပါချင်တယ
်စူးစမ်းချင်းတာဒီတာပါပဲနေရာမှာပဲရောက်ရောက်ပေါ့နော်ကိုတွတ်ခွင့်ရအများကြီးမရှိရင်တောင်မှကိုအခုလုံနေတဲ့အခြေအနေမှာပေါ့နော်ကိုအသက်နိုင်ဆုံးစူးစမ်းပြီးတော့ basic ခံခံမှာမလို့ကိုလူမျိုးနဲ့ကိုတိုင်းပြည်အတွက်ကိုကဘာပြန်လုပ်ပေးနိုင်မလဲဆိုတာကိုအမြဲတမ်းစိတ်ထဲမှာမှတ်ထားပြီးတော့လောကမှာမဖြစ်နိုင်ဘူးဆိုတာမရှိဘူးပေါ့နော်ဒီကပေါ့နော်မြန်မာနိုင်ငံမှာကြာရင်ခဲ့တဲ့လူငယ်တွေကိုမှာချင်တယ်ဘယ်တော့မှကိုရပညာရေးပညာရေးဆိုတာကိုလူငယ်တွေအတွက်လက်နက်တစ်ခုဖြစ်တယ်ကဘာကြီးပြောင်းလဲဖို့လူတွေလိုအပ်တာအဓိက education ပဲအဲ့လိုကြောင့်သူတို့မှာချင်တယ်လုံးဝအားမလျှော့နဲ့ကိုရီမန်ချက်ပန်းတန်ရောက်အောင်စူးစမ်းချင်တာဒီကပေါ့နော်ချက်လက်ပြီးစူးစမ်းပါလို့မှာချင်တယ်ဟုတ
်ကျေးဇူးအများကြီးတင်ပါတယ်ဇမွန်ကျေ
းဇူးတင်ပါတယ်ရှင
်ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုလှည့်ကြတာကတော့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ရန်ကုန်စီပင်အတိုင်းပင်ခံဘီတုကာပညာရှင်ဒေါက်တာကျော်လတ်ကိုတောက်ခင်မျိုးတက်ကမေးမြန်းထားတာဖြစ်ပါတယ
်လူဦးရေထူထပ်တဲ့ရန်ကုန်မြို့မှာသွားရေးလာရေးခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ဤပညာဆန်ရကျွမ်းကျင်ပညာရှင်တွေလိုအပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမယ်မြန်မာနိုင်ငံရဲ့ယိုယွင်းနေတဲ့အခြေခံအဆောက်အုံတွေကိုပြန်လည်တည်ဆောက်ဖို့အတွက်ကြိုးစားတဲ့နေရာမှာအကြီးဆုံးစိန်ခေါ်နေတာကလန်ဒတာတောက်သုံးရင်နဲ့လျှက်စစ်ဆွမ်းရင်ရဖို့တွေပဲဖြစ်ပါတယ်။ရန်ကုန်တိုးတက်ဖွံ့ဖြိုးရေးအတွက်အကူအညီတွေပေးဖို့2012ခုနှစ်မှာဂျပန်ဂျိုက်ကာအဖွဲ့ကစဝင်တော့ရန်ကုန်မြို့တော်ဖွံ့ဖြိုးရေးကော်မတီမြေယာခန့်ခွဲရေးနဲ့စီမံကိန်းဆိုင်ရာလက်ထောက်အကြီးအကဲဦးတိုးအောင်ကလိုအပ်ချက်တွေကိုတင်ပြခဲ့ပြီးရေးဆွဲထားတဲ့စီမံကိန်း46ခုမှာရေအတွက်12ခုမြို့ပြစီမံကိန်းအတွက်၄ခုတည်ယူပို့ဆောင်ရေးအတွက်6ခုနဲ့စွန့်ရင်အတွက်7ခုပါဝင်တယ်လို့ပြောကြားခဲ့ကြောင်း Jaiga website မှာဖော်ပြထားပါတယ်။ဒါအပြင်နောက်နှစ်အစိတ်အတွင်းမှာနှစ်ဆတိုးလာမယ်လို့ခန့်မှန်းကြတယ်။တိုးတက်လာတဲ့လူရေလိုက်တစ်နှစ်ကိုအင်အားသက်2000ဝန်းကျင်လိုအပ်နေပေမဲ့9000လောက်ပဲဆောက်လုပ်နိုင်သေးတာဟာအရေးတကြီးလှုပ်ဆောင်ရမယ်အလို့လို့ဆိုပါတယ်။စီးပွားရေးချက်ချာကြတဲ့ဒီရန်ကုန်မြို့မှာတော်လာရင်ခက်ခဲနေတဲ့ပြဿနာကိုဘယ်လိုဖြေရှင်းဖို့ကြိုးစားနေလဲဆိုတာကိုရန်ကုန်စီပင်အကြံပေးမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ကပြောပါတယ်
။ပြီးခဲ့တဲ့3နှစ်လောက်အတွင်းမှာကားဥယျာဉ်ကတစ်နှစ်တစ်နှစ်ကို10ရာခိုင်နှုန်းလောက်တိုးလာပါတယ်။မြို့ဟိုချဲ့ဖို့ကြတော့လည်းပဲလုံတော့လုံနေကြတယ်ချဲ့ဖို့တော့ချက်ချင်းကြီးကတော့ဖြစ်မလာဘူးပေါ့နော်။ကျွန်တော်တို့အခုကြိုးစားနေတာကတော့ပထမဦးဆုံးက Ring Road ပေါ့လေမြို့ကိုပတ်ပြီးတော့ဘေးကနေပြီးတော့လန်ဒလန်ဖောက်ဖို့ကတော့သဘောတူပြီးပါပြီ။အဲ့ဒါ alignment လဲယူပြီးတော့ဖြည်းစာပြီးတော့ဖောက်သွားမှာပါ။ဆိုတော့အဲ့ဒီအတွက်ကတော်လေးကြာမှလည်းပဲပူပြီးတော့ထိရောက်မယ်။အခုခဏအတွင်းမှာတော့ကျွန်တော်တို့ကကားတွေကကျက်လာပြီးတော့လမ်းတွေကလည်းကျက်နေတဲ့ပြဿနာကတော့ကြုံနေရဦးမှာပါပဲ။အဲ့တော့အားလုံးသဘောတူတာကတော့ဆောစောပြောတဲ့ outer ring road အပြင် inner ring road တစ်ခုလည်းပဲလှုပ်ဖို့လိုအပ်နေတယ်။အဲ့ inner ring road ထရာကတော့အခုလက်ရှိလမ်းနေမှာပဲကျွန်တော်တို့ဆက်ပြီးတော့လိုအပ်မှာဖြစ်တဲ့အတွက်ကြောင့်မလို့တချို့နေရာတွေမှာအပေါ်တက်ရမယ်အောက်ဆင်းရမယ်ပေါ့နော်ဆိုတော့ခြုံပြောလို့ရှိရင်တော့ကျွန်တော်တို့ကစသဖြင့် road master plan လုပ်ဖို့တော့လိုအပ်နေတယ
်မြို့ပြင်ပတ်လမ်းနဲ့မြို့ရင်းပတ်သွားလမ်းတွေအတွက် road master plan လို့ခေါ်တဲ့လမ်းစီမံချက်တွေချဖို့မြို့ပြစီမံကိန်းဆိုင်ရာတက်ကြွပညာရှင်တွေလိုအပ်ပါတယ်
ကျွန်တော်တို့ဗမာပြည်မှာတက်တဲ့ ပညာရှင်တွေကလည်းတော်တော်လေးနေပြီးတော့မရှိကြဘူးသူသဖြင့်ကတော့အစိုးရဌာန government sector မှာမရှိဘဲနဲ့အပြင်မှာလည်းပဲ2ယောက်3ယောက်ပဲရှိတယ်ဆိုတော့အဲ့ဒါလေးကအခက်အခဲရှိပြီးတော့ကျွန်တော်တို့နိုင်ငံသားအကူအညီလိုနေတာတော့အမှန်ပါပဲမြို့ပြစီမံကိန်းဆိုတာက generalist တွေပေါ့ကျွန်တော်တို့လိုလူမျိုးတွေပေါ့အဲ့ဒါကတော့များတော့မများဘူးပေါ့လေအထိုင်းလျောက်တော့ရှိပါတယ်သို့တော့ခက်နေတာကဒီနေ့အဲ့ကျွန်တော်တို့မြို့ပြစီမံကိန်းထဲမှာမှတွဲထပ်ပြီးတော့ specialize လုပ်သွားတယ် road planning တို့ traffic planning တို့ infrastructure planning တို့ကျွန်တော်တို့ခေါ်ကြတော့အခြေခံစောင့်စီမံကိန်းပဲခေါ်ကြတာပါပဲအဲ့ဒီလိုပညာရှင်တွေကတော့ဗမာပြည်မှာမရှိသလောက်ပါပဲ infrastructure ဆိုတာကလည်းပဲအဲ့ထက်မှာက3-4ခုတခါထပ်ကွဲသွားပြန်ရောအဓိကအဖြစ်ကတော့ water supply ပေါ့ဒီ water supply နဲ့ water supply planning ကတော့လက်ရှိတက်တဲ့လူတွေနဲ့ပဲအထိုက်လျောက်ရှိပြီးတော့လုပ်လို့ရပါတယ်အခုတခါခက်နေတာကသူရန်ကုန်မြို့မှာရေကြီးတယ်ရေကြီးတယ်လို့ပြောကြတာတွေနဲ့လာလာမေးနေတာလည်းရှိပါတယ်ဆိုတော့အဲ့ဒီအတွက်ကတော့ကျွန်တော်တို့ drainage and sewage planning ဆိုတဲ့ပညာရှင်တက်သက်လို့ပါတယ်ပညာရှင်ကလည်းပဲပမာပြမှာမရှိသလောက်လည်းဖြစ်ပြီးတော့အဲ့ဒါမျိုးကဒီလို Utenant Sanitary Engineering ကိုခေါ်ပြီးတော့လုပ်မယ်ဆိုရင်လည်းပဲ5-10 ယောက်လောက်ဝိုင်းပြီး3-4နှစ်လောက်လုပ်ဖို့လိုအပ်နေပါတယ်ဆိုတော့အဲ့ဒီအတွက်ကလည်းပဲကျွန်တော်တို့မှငွေရောပညာရှင်ရောမရှိကြတာပါပဲ
ရန်ကုန်မြို့အတွက်တည်ယူပို့ဆောင်ရေးလုပ်ငန်းမှာဘာခက်ခဲတွေရှိနေပါသလဲ
Urban Transportation လို့ခေါ်ကြတဲ့မြို့ပြတည်ယူပို့ဆောင်ရေးကဏ္ဍမှာနှစ်ပိုင်းအကြမ်းအဖက်တော့ခွဲကြပါတယ် Public Transportation လို့ခေါ်ကြတဲ့အများသုံးတည်ယူပို့ဆောင်ရေးစနစ်ပေါ့နော်နောက်ဒုတိယကတော့ကျွန်တော်တို့က individual transportation လို့ခေါ်တဲ့ကိုယ်ပိုင်တူးချင်းသွားကြတဲ့တည်ယူပို့ဆောင်ရေးစနစ်ပေါ့ဖြစ်စီချင်တာကဖြစ်တင်တာကဘယ်မျိုးပဲဖြစ်ဖြစ်အဲ့ဒီအများပြည်သူသုံးတဲ့စနစ်ကိုပို့ပြီးကောင်းအောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်အများပြည်သူအတွက်လည်းအကျိုးရှိတယ်ပို့လည်းပဲဈေးသက်သာတယ်ပတ်ဝန်းကျင်ညီညာမှုတို့ကလည်းပဲသက်သာတယ်ဒါပေမဲ့လို့အဲ့ဒီအတွက်ကကျွန်တော်တို့ပြမပြမခက်နေတာကအဲ့ဒီအများပြည်သူသုံးတဲ့တည်ယူပို့ဆောင်ရေးမှာ80ရာခိုင်နှုန်းလောက်ကဘတ်စကားကိုပဲအားကိုးနေရပြီးတော့မီထားကကြတော့5ရာခိုင်နှုန်းလောက်ပဲအားကိုးနေရတယ်ဆိုတော့အတော်လေးလည်းပဲအဲ့ဒီအချိုးကတခြားမျိုးတွေနဲ့စာလိုက်ရင်တော့တော်တော်လေးအဆင်မပြေတာရှိပါတယ် Transportation Planning ကြတော့လည်းပဲတော်လေးခက်နေတာတွေကစောကပြောတဲ့ Road Network Planning အပြင်ကျွန်တော်တို့မှာ Circular Railway လို့ခေါ်တဲ့မီထားမြို့ပတ်လမ်းတော့ရှိပါရဲ့အဲ့ဒီမြို့ပတ်လမ်းကနေ့စဉ်သွားလာနေတဲ့လူတွေရဲ့ 5% လောက်ပဲသူကတည်ပေးနေတယ်ဆိုတော့အဲ့ဒီမြို့ပတ်ယထာတည်ယူပို့ဆောင်ရေးအားကိုပိုတက်အောင်ဆိုပြီးတော့သဘောတော့တူကြတယ်ဒါပေမဲ့လည်းကျွန်တော်စီပင်နဲ့မှပတ်သက်တော့ပဲနဲ့ဟိုဘက်ကမီထားလိုင်းနဲ့ပတ်သက်ပြီးတော့အဲသူတို့မှလည်းပဲဘလို့ခဲခဲတွေတိတိကျကျရှိလဲတော့မသိဘူးပေါ့လေငွေအားလူအားပဲဖြစ်မှဖြစ်ပင်လို့ထင်ပါတယ်နောက်တစ်ခါဟိုဘက်က individual transport လို့ခေါ်တဲ့တူးချင်းသုံးရတဲ့ကိုပိုင်သုံးတဲ့ကားတွေကြတော့အကယ်၍ဟိုဘက်ကအများသုံးတည်ယူပို့ဆောင်ရေးစနစ်မှာကောင်းအောင်လုပ်မပေးနိုင်ဘူးမကအဲ့လို तू ကလည်းပဲသွားလာတာအဆင်မပြေဘူးဆိုလို့ရှိရင်လူတွေကကိုယ်ပိုင်ကားကိုပဲပို့ပြီးအားကိုးပြီးသုံးနေကြရမှာပဲအဲ့ဒါကြောင့်မလို့ကားတွေကပိုကျက်မယ်နောက်ပြီးတော့ pollution လို့ခေါ်တဲ့ပတ်ဝန်းကျင်ညဉ့်ညမ်းမှုကလည်းပိုပြီးတော့တိုးမယ်ပေါ့နော်ဆိုတော့အဲ့လိုအခက်အခဲတွေရှိနေပါတယ်ခြုံပြောလို့ရှိရင်တော့လမ်းတွေကျက်တယ်ပြီးတယ်ကျင်းတယ်ဆိုတာလက်မှတ်ပါတယ်ဒါပေမဲ့တစ်ခါထပ်ပြီးတော့ကျွန်တော်တို့ဘတ်စကားအရေးအတွက်ကလည်းပဲအင်မတန်နည်းနေပါသေးတယ်ဆိုတော့ထပ်ပြီးတိုးပေးမယ်ဆိုလို့ရှိရင်တော်လေးတော့ကောင်းလာမယ်လို့ယူဆပါတယ်အဓိကအခြေခံပေါ့ရေရှည်အတွက်ကတော့ကျွန်တော်တို့ရဲ့ပညာရေးစနစ်ကိုအတော်ကိုလက်တွေ့ကြသောထိရောက်သောပညာရှင်တွေထုတ်လုပ်ဖို့အများကြီးလိုအပ်နေတယ
်မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ပါရန်ကုန်မြို့ကြီးစီပင်ဖွံ့ဖြိုးရေးအတွက်ဘာတွေလုပ်တယ်လဲဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးတင်ပြပေးပါအောင်မယ်ဆိုတာကိုပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့အမည်ပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ
်။ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
နော်အာဖရိကနိုင်ငံတွေအနေနဲ့တမိုင်းမှာအဆိုးဆုံးနဲ့အရှုပ်ထွေးဆုံးအီဘိုလာရောဂါပိုးနဲ့ဖျားနာမှုတွေရင်ဆိုင်နေရတာနဲ့အတူဒီရောဂါပိုးရင်ဆိုင်နေနေမှုအတွက်အမေရိကန်ပြည်ထောင်စုကအထောက်ပံ့အကူအညီတွေတိုးမြှင့်ပေးနေပါတယ်။အရေးပေါ်ကယ်ဆယ်ကူညီလုပ်နေတဲ့ကျန်းမာရေးတာဝန်ရှိသူတွေကိုကူညီဖို့နဲ့ဤပညာအထောက်ပံ့တွေပေးနိုင်ဖို့ရောဂါကူးစက်မှုအဓိကနေရာတွေဖြစ်တဲ့ဂီနီ၊လိုင်ဘီးရီးယားနဲ့ဆီရီလီယွန်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုက ယောဂထိန်ချုပ်ရေးကျွမ်းကျင်သူနောက်ထပ်50တွားရောက်ဖို့ရှိနေပါတယ်။ဒီလူတွေဟာယောဂဆန်းသတ်မှုတွေလုပ်တဲ့တက်ခွဲဆန်းသတ်ခန်းတွေပို့ပြီးတော့အဆင့်မြင့်အောင်ကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လေကြောင်းခီးသွားလာသူတွေမှာဒီယောဂပိုးရှိမှရှိဆန်းသတ်မှုတွေမှာလည်းကူညီပေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဝါရှင်တန်ဒီစီမှာလုပ်တဲ့ American Africa ခေါင်းဆောင်များထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာကြတဲ့ Liberia, Sierra Leone နဲ့ဒီ Nigeria ကခေါင်းဆောင်တွေနဲ့လည်းနောက်ထပ်အကူအညီတွေပေးနိုင်ဖို့ကိစ္စကိုအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပါတယ်။လူပေါင်း1350ထက်မနည်းသေဆုံးခဲ့ပြီဖြစ်တဲ့ဒီယောဂပိုးတိုက်ဖျက်ရေးမှာဆေးဝါးအထောက်ပံ့တွေနဲ့ကျွမ်းကျင်သူတွေအလွန်အမင်းလိုအပ်နေတယ်လို့အာဖရိကတာဝန်ရှိသူတွေကပြောပါတယ်။ Ebola ယောဂပိုးကိုကုသနိုင်မဲ့ဆေးဝါးကမပေါ်သေးပါဘူး။ဒီယောဂဟာဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ကထွက်တဲ့ရေတွေနဲ့ထိတွေ့မိရာကနေပြီးတော့ကူးစက်ပြီးယောဂလက္ခဏာတွေကတော့အဖျားတက်တာ၊ခေါင်းကိုက်တာ၊အော့အန်တာနဲ့ဝမ်းပြက်ဝမ်းလျှောတာတွေဖြစ်ပါတယ်။အဲဒီကနေပြီးတော့ကိုတွင်သွေးယိုစီးမှုတွေဖြစ်စေပါတယ်။လိုအပ်တဲ့ဆေးဝါးကိုတိုက်ကျွေးတာခန္ဓာကိုယ်အရေးဆုံးရှုံ့မှုကိုစားထိုးဖြစ်ပြီးတာစတဲ့ဒီအထောက်ကူပြုစီတဲ့ပြုစုစောက်ရှောက်မှုတွေကနေလူနာရဲ့အခြေအနေတိုးတက်လာအောင်တော့လုပ်နိုင်ပါတယ်။ Liberia ကဆေးကန်းတစ်ခုမှာကူညီလှုပ်ဆောင်ရင်းနဲ့ Ebola ရောဂါပိုးကူးစက်ခံခဲ့ရတဲ့ American နှစ်ဦးကိုတော့ဆေးဝါးကုသဖို့အတွက် American ပြည်ထောင်စုကိုပြန်ခေါ်လာပြီးတော့စမ်းသပ်ဆေးဝါးနဲ့ကုသပေးခဲ့ပါတယ်။အဲဒီ Priest ဆေးဝါးကထိရောက်တဲ့ဆိုတာကိုတက်သေးပြနိုင်ရင်တော့အာဖရိကမှာဖြစ်နေတဲ့ဒီယောဂတိုက်ဖျက်ရေးအတွက်မျှော်လင့်ချက်တော့ဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းအခုလိုမျိုးအလျင်မြန်ကူးစက်မှုတွေဖြစ်နေတာတွေအတွက်တော့အဆင်သင့်ဖြစ်ပွဲတော့မရှိသေးဘူးလို့ကျန်းမာရေးကျွမ်းကျင်သူတွေကပြောပါတယ်။ပြဿနာရဲ့အတိမ်နဲ့ကိုတီးခဲ့တာနဲ့အနောက်အာဖရိကနိုင်ငံတွေရဲ့မြစ်တိုက်ခံချက်အရအမေရိကန်ကျန်းမာရေးအေဂျင်စီတွေကအလျင်မြန်ပဲဒီကိစ္စမှာတုံ့ပြန်ဆောင်ရွက်ပေးခဲ့ပါတယ်။ Ebola ယောဂပိုးရှိသူလို့တန်လျာဖြစ်သူတွေနဲ့သွေးနမူနာတွေကိုစမ်းသပ်စစ်ဆေးရမှာလဲ CDC American ယောဂထိန်းချုပ်ရေးဌာနတွေကပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ယောဂပိုးကူးစက်ခံရတယ်လို့တန်တရာရှိသူတွေကိုအလျင်မြန်စမ်းသပ်နိုင်ဖို့ဂင်းနီနိုင်ငံမှာရွေလျားစမ်းသပ်ခန်းတစ်ခုအတွက်လည်း USAID အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်ကရမုံငွေကြေးထောက်ပံ့ပေးနေပါတယ်။နောက်ထပ် USAID အစီအစဉ်တစ်ခုမှာတော့ဒီဖျားနာနေသူတွေကိုကူးသမဲ့ချမရည်လုပ်သားတွေအတွက်အကာအကွယ်ဝတ်စုံတွေကိုထောက်ပံ့ပေးနေပါတယ်။ယောဂကူးစက်ပြန့်နှံ့မှုကိုကာကွယ်ရေးအတွက်လည်းလူမှုအသိပေးလုပ်ငန်းတွေအတွက်ငွေကြေးကူညီမှုတွေလုပ်ပေးနေပါတယ်။အခုဖြစ်နေတဲ့ Ebola ကျန်းမာရေးဆိုင်ရာကြက်တဲမျိုးတွေဟာတစ်ကဘာလုံးကိုချင်းချောက်နေတာဖြစ်ပြီးတော့ဒါကုနိုင်ငံတကာကကြေကြေပြန့်ပြန့်နဲ့တုံ့ပြန်ဆောင်ရွက်သွားဖို့လိုအပ်ပါတယ်။ HIV AIDS နဲ့ငှက်ဖျားတို့လိုကျန်းမာရေးချင်းချောက်မှုတွေမှာဆောင်ရွက်ခဲ့တယ်လို့ပဲအခုဒီကိစ္စမှာဆိုရင်လည်း American ပြည်ထောင်စုကနေပြီးတော့ဥဆောင်ကူညီပေးနေပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
ခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ် VOA American အတန်းကနေဒီကနေ့မနက်ခင်းအစီအစဉ်စနေမနက်ခင်းအစီအစဉ်တွေကိုမနက်8:00နာရီကနေ9:00အထိ line to meter 16:48တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါမယ
် Ukraine ဆိုရရဲ့Ukraine ဆိုရရဲ့တရားဝင်ခွင့်ပြုချက်မရဘဲနဲ့ Ukraine နိုင်ငံနဲ့ကိုရုရှားဘက်ကနေအကူအညီပေးရရင်နှန်းဝင်တာဟာ Ukraine နိုင်ငံရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ American သမ္မတအင်မီတော်ကပြောလိုက်ပါတယ်။ရုရှားနိုင်ငံအနေနဲ့ Ukraine ရှေ့ချမ်းကနေရင်းနှန်းတွေကိုဖယ်ရှားရဖယ်ရှားမှာဖယ်ရှားဦးဆိုရင်အဲ့ဒီရဲ့အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်တယ်လို့လည်း American ဘက်ကပြောလိုက်ပါတယ်။ Islamic State အစွန်းရောက်အဖွဲ့ကစစ်သွေးကြွတဲ့ American သတင်းတောက် James Foley ကိုတပ်ဖြတ်ခဲ့တာဟာ American ပြည်ထောင်စုကိုအကြမ်းဖက်တိုက်ခိုက်မှုတွေတိုက်ရိုက်ကျူးလွန်တဲ့သဘောဖြစ်တယ်လို့သမ္မတ Obama ဆိုရကပြောလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟမားစစ်သွေးကြွတွေကအစ္စရေးနဲ့ပူးပေါင်းတယ်လို့ဆွဆွဲခံထားတဲ့ပါလက်စတိုင်း၁၈ယောက်ကိုကွပ်မြတ်တပ်ဖြတ်လိုက်ပါတယ်။စပိန်စူပါဖလားဘောလုံးပွဲမှာတော့အက်တလက်တီကိုမက်ဒရစ်အသင်းအနိုင်ရသွားပါတယ်။ဒုတိယကြော့ကိုတောက်ကြနေကကစားရမှာမန်ဇူကစ်တွင်းတဲ့ဂိုးနဲ့အက်တလက်တီကိုမက်ဒရစ်ကရီယယ်မက်ဒရစ်ကိုတကူကိုမရှိနဲ့အနိုင်ရသွားပါတယ်။ဒါကြောင့်နှစ်ပွဲပေါင်းနှစ်ဂိုးတကူနဲ့အက်တလက်တီကိုမက်ဒရစ်ကစူပါဖလားကိုရသွားပါတယ်ခင်ဗျာ။
တောက်ကြစနေနေ့မနက်ဖက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကခြေညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်နန္နာချမ်းဖြစ်ပြီးအင်ဂျင်နီယာကတော့ Justin Witt ဖြစ်ပါတယ်စနေမနက်ဖက်အစီအစဉ်တွေကိုမနက်6:00ကနေ9:00အထိ line to meter 32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.